ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားတွေအဖမ်းခံရပြန်ပို့ခါရဖြစ်နေတဲ့သတင်းကိုမကြာခဏကြားနေရပါတယ်။ထိုင်းနိုင်ငံမှာနေတာနှစ်ပေါင်းများစွာကြာပြီဖြစ်ပေမဲ့မြန်မာအလုပ်သမားတွေဟာအခုတည်းကစိတ်ချလက်ချအလုပ်မလုပ်နိုင်ကြသေးပါဘူး။ဘူနေဝင်းကြီးစိုးချိန်ကလေးကထိုင်းနိုင်ငံကိုတဖြည်းဖြည်းထွက်ခွာကြတာမူဘူတန်ရွှေကြီးစိုးချိန်မှာမြန်မာဥယျာဉ်နှစ်တန်းက၄တန်းအထိရှိနိုင်တယ်လို့ကမှန်းကြပါတယ်။နေ့စဉ်မြန်မာပြည်ကိုသူတို့ပြန်ပို့တဲ့ငွေဟာဒေါ်လာတန်400ကျော်နိုင်တယ်လို့2013မှာကမ္ဘာ့ဘဏ်ကကမှန်းထားပါတယ်။မလေးရှားမှာ9သိန်း၊စင်ကာပူမှာ3သိန်းခွဲ၊ဂျပန်နဲ့တောင်ကိုရီးယားမှာ10နဲ့ချီနေတာမို့နိုင်ငံခြားရောက်မြန်မာအလုပ်သမားတွေနေ့စဉ်ပြန်ပို့နေတဲ့ငွေပမာဏဟာနိုင်ငံခြားအစိုးရတွေရဲ့ထောက်ပံ့မှုနဲ့များနေပါတယ်။အိန္ဒိယနဲ့တရုတ်ပြည်မှာတော့မြန်မာလုပ်သားဘယ်လောက်ရှိမှမသိနိုင်သေးပါဘူး။စေအစိုးရကဘန်လုံငန်းမဖွင့်ပြတာရဲ့အစိုးရကိုအယုံအကြည်မရှိတာရဲ့ကြောင့်ကိုနီးကိုဟာနဲ့ဟွန်ဒီစနစ်ကိုတုံးပြီးငွေလွှဲကြတာများပါတယ်။အခုတော့မြန်မာပုဂ္ဂလိကဘန်အချို့ဟာထိုင်းမလေးရှားနဲ့စင်ကာပူဘန်အချို့နဲ့ချိတ်ဆက်ထားပါတယ
်။ရွှေပြောင်းလူသားတွေဟာထိုင်းနိုင်ငံနဲ့ရောက်သွားတာနဲ့ထိုင်းကုမ္ပဏီတွေလက်ခုပ်ထဲကရေလူဖြစ်သွားပြီးအကာအကွယ်ကင်းမဲ့နေတာမို့မကြာခဏပြဿနာပေါ်ရပါတယ်။အခုမှပဲရွှေပြောင်းလူသားရဲ့နိုင်ငံကူးလက်မှတ်နဲ့အလုပ်လုပ်ပိုင်ခွင့်လက်မှတ်ကိုသိမ်းယူထားတဲ့လုပ်ငန်းရှင်ကိုငွေဒဏ်ထောင်ဒဏ်ချမှတ်မယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကလွန်ခဲ့တဲ့လကထုတ်ပြန်ကြေညာလို့ပြောင်းရွှေ့လူသားတွေနည်းနည်းလွတ်လပ်သွားပါတယ်။ဒေါက်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခရီးအပြီးနှစ်လအတွင်းထွက်ပေါ်လာတဲ့ကြေညာချက်ဖြစ်ပါတယ်။ထိုင်းစီးပွားရေးကိုအများကြီးအကျိုးပြုပေမဲ့မြန်မာအစိုးရရဲ့လစ်လျူရှုတဲ့အစဉ်အလာကြောင့်ရွှေပြောင်းလူသားတွေဟာအနှိမ်ခံဘဝရောက်နေကြခဲ့တာကြာပါပြီဒီအခြေအနေဟာတဖြည်းဖြည်းပြောင်းလဲမယ်လို့မျှော်လင့်ကြပါတယ
်ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေမြန်မာပြည်ကိုငွေပြန်ပို့ဖို့အကြောင်းဂျပန်ပညာရှိကိုဂျီကူဘိုက informal remittance method of myanmar migrant workers in thailand ဆိုတဲ့စာတမ်းမနေ့ကထုတ်ထားပါတယ်အရင်ကတော့အစိုးရပြတ်တမ်းတဲ့ဒေါ်လာတန်ဖိုးနဲ့အပြင်ပေါက်ဈေးရဲ့ကွာဟမှုကြီးမားတာကြောင့်ဟွန်ဒီစနစ်နဲ့ငွေလွှဲကြပါတယ်။ဒါပေမဲ့2017မှာငွေဖလှယ်တဲ့စနစ်ပြောင်းလဲလိုက်တဲ့နောက်ပိုင်းမှာထိုင်းဘဏ်နဲ့မြန်မာဘဏ်ကိုလွှဲပြောင်းတဲ့နည်းကိုကျင့်သုံးလာကြတာတွေ့ရပါတယ်တဲ့။ငွေပို့လုပ်ငန်းတွေဖြစ်တဲ့ MoneyGram နဲ့ Western Union လိုအဖွဲ့တွေကတဆင့်မြန်မာပြည်ကပုဂ္ဂလိကဘဏ်ကိုငွေလွှဲတဲ့နည်းကိုလည်းသုံးလာကြပါတယ်။ဘဏ်ငွေတသိန်းပို့ရင်ပို့ကအဖြစ်ဘတ်200လောက်ယူလိမ့်ရှိပါတယ်။ဒါပေမဲ့ကြားပွဲစားကိုအသုံးများတယ်လို့ဆိုပါတယ်။
ငွေလွှဲပြောင်းမှုတာဝန်ယူတဲ့ဂျားပွဲစားဟာထိုင်းကနေငွေပို့တဲ့နေရာမှာရောမြန်မာပြည်ကငွေထုတ်တဲ့နေရာမှာရောဘဏ်လုပ်ငန်းကိုအသုံးပြုလာတာတွေ့ရတယ်လို့ခိုးကြည့်ကုဖို့ကဆိုပါတယ်။ဘဏ်ကွဲတွေများလာတာကြောင့်ငွေပို့တဲ့ delay လည်းပုံစံပြောင်းသွားတာဖြစ်ပါတယ်။ဒါကြောင့်ငွေပို့လုပ်ငန်းမှာအပြိုင်ဆိုင်ဖြစ်လာနိုင်ပါတယ်။ကောက်ယူထားတဲ့ရွှေပြောင်းလူသားစစ်တမ်းအကြငွေပို့နည်းရွေးချယ်ပုံကိုလေ့လာတဲ့အခါမှာမြန်မာဘက်ကငွေထုတ်ယူလို့အဆင်ပြေတဲ့နေရာကိုဦးစားပေးတာတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်မို့မြန်မာပြည်မှာဘဏ်ကွဲတွေများလာလေလေငွေပို့လုပ်ငန်းမှာလည်းပြိုင်ဆိုင်မှုတွေများလာလေလေဖြစ်လိမ့်မယ်လို့သုံးသပ်ပါတယ်။ဘဏ်ငွေတွေများလာတဲ့အခါမှာထိုင်းမြန်မာငွေပို့လုပ်ငန်းကိုဘဏ်တွေကလုတ်ကင်သွားလိမ့်မယ်လို့ခိုးကြည့်ကုဘိုကဆိုပါတယ
်။ရှစ်ပြောင်းလုပ်သားတွေထိုင်းနိုင်ငံမှာစိတ်ချလက်ချအလုပ်လုပ်နိုင်ပြီးမြန်မာဘဏ်လုပ်ငန်းကိုယုံကြည်စိတ်ချမယ်ဆိုရင်ဘဏ်တိုက်ကငွေလွှဲတဲ့စနစ်တွန်းကားလာမှာမို့မြန်မာဘဏ်တွေမှာဒေါ်လာတွေပုံလာနိုင်ပါတယ်။မြန်မာပြည်သားဆယ်ရာခိုင်နှုန်းကနိုင်ငံခြားမှာအလုပ်လုပ်ပြီးငွေပြန်ပို့နေကြပြီမဲ့ဂျားပွဲစားကိုသုံးနေကြပါတယ်။နိုင်ငံခြားရောက်မြန်မာလူသားတွေအားလုံးကပြန်ပို့တဲ့ငွေပမာဏဟာတစ်နှစ်မှာဒေါ်လာ3,500ကျော်ရှိမယ်လို့ကန့်မှန်းပါတယ်။ဒီငွေဟာအစိုးရဘဏ်ကမရောက်တဲ့အတွက်မြန်မာအစိုးရနစ်နာဆုံးရှုံးနေရပါတယ်။နိုင်ငံခြားထွက်အလုပ်လုပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဥယျာဉ်နဲ့မြန်မာရွှေပြောင်းလူသားဥယျာဉ်ဟာအတူတူလောက်ရှိပြီမဲ့ပြန်ပို့တဲ့ငွေကိုပုံမှန်ဘဏ်လုပ်ငန်းကတစဉ်လွှဲပေးကြတာမို့ဘင်္ဂလားဒေ့ရှ်ဗဟိုဘဏ်ကတစဉ်ဒေါ်လာ10,000ကျော်ဝင်ငွေရရှိကြောင်းသိရပါတယ်။ဒါပေမဲ့ရွှေပြောင်းလူသားအလုံးမြန်မာဘဏ်စနစ်ကိုယုံကြည်လာဖို့ဆိုတာအချိန်အတော်ကြာအောင်ဖြစ်ပါတယ်။အနည်း90လောက်အယုံအကြည်ကင်းမဲ့ခဲ့တဲ့ဘဏ်လုပ်ငန်းကိုချက်ချင်းယုံကြည်စိတ်ချဖို့ခက်ခဲပါတယ်။ရွှေပြောင်းလူသားဟာတိုင်းပြည်အတွက်အရေးပါတာကိုမြန်မာအစိုးရသဘောပေါက်ဖို့အလွန်အရေးကြီးပါတယ်ခင်ဗျာ။